တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးရဲ့အဓိကဝင်ပေါက်မူဆယ်မြို့ရဲ့ခုနှစ်မိုင်အကွာမှာရှိတဲ့105မိုင်ကုန်းသွယ်ရေးဆုံမှာဒီလ29ရက်နေ့ညနေပိုင်းကတည်းကတိုက်ပွဲတွေစတင်ခဲ့တာပါဒီတိုက်ပွဲအတွင်းလက်နက်ကြီးပစ်ခတ်တာလေကြောင်းကတိုက်ခိုက်တာနဲ့ drone နဲ့ဘုံကျဲတာတွေကြောင့်အရသာပြည်သူအနည်းဆုံး5ဦးသေဆုံးခဲ့ပြီး20ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းမူဆယ်ဒေသခံတဦးက VOA ကိုပြောပါတယ်
မမေကကျန်နေလို့လာချရပါနော်မမေကနမ်တီလာချမ်းရဲ့ဟာဒီလိုရှိတယ်အမားရောက်ပါသေးတာဒီက3ယောက်ရှင်မနဲ့ကြတော့အချောင်းခွဲလောက်ချင်တယ်အဲ့ဒါလည်းပုံရှိတာပါနော်ဒီအမြောက်ပုံရှိမှာအဲ့ဒါရှိတယ်ရှိတာတော့3ယောက်ကလေးတယောက်ကရှင်းတော့ပြက်သွားတယ်ကလေးတင်3နိုင်ခွဲလောက်ကရှိတာရောစာမှန်မှုရောနော်ပြန်ကမှလည်းခဲ့ရတော့ဒီလိုမျိုးဒါစီလေးအောင်ရှိမှတယ်နော်အခုကလေးကဒီစပေးရှောင်းမှာရောက်လာတဲ့စပေါင်းနင်းနဲ့စနေနေ့ကလာဒီအချိန်နဲ့နေကြတော့အိမ်မှာပြေးနေရတော့ပြောတယ်နေရင်တော့ကျတော့ခုန3ခွဲလောက်ပါလားမနေ့ကတယောက်တည်းတည်းအောင်မလာဟုတ်တယ်ရှေ့ရအမြောက်နဲ့ချိုးတဲ့ဥစ္စာတွေပဲပါလား
ဆေးရုံကခွဲစိတ်ကုသဆောင်မှာလဲအယောက်20ကျော်လောက်လာရောက်ဆေးကုသမှုခံယူနေတဲ့အကြောင်းပြောပါတယ်။တောင်အမျိုးသမီးအဖွဲ့ TWO ကတော့မနေ့ကနဲ့ဒီကနေ့အထိ4ယောက်သေဆုံးတဲ့စီးရင်ကိုစုဆောင်းရပြီးထိခိုက်ဒဏ်ရာရသူ10ဦးကျော်ရှိကြောင်းပြောပါတယ်။တရ5မိုင်ကုန်သွယ်ရေးဆောင်တိုက်ပွဲမှာညီနောင်မဟာမိတ်တပ်အဖွဲ့ဝင်တောင်တရန်နယ်လေးနဲ့ကိုကန့် MNDAA တို့က26ရက်နေ့ကစတင်ပြီး drone နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီး29ရက်နေ့မှာတိုက်ပွဲပြင်းထန်လာတာဖြစ်ပါတယ်။TNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတိုက်အိုက်ကျော်ကတော့ဒီကနေ့105မိုင်တိုက်ပွဲသတင်းမရှိကြောင်းနဲ့28ရက်နေ့ညကတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါတယ
်ဟုတ်ကဲ့အဲ့ဒီမှာတော့ဒီနေ့ဗမာသတင်းတက်လာတာမရှိသေးဘူး28ရက်နေ့ညကတော့105မိုင်မှာဖြစ်တဲ့ထော်ပုံတွေနဲ့လက်နေကြီးတွေနဲ့ဒီအလီတွေနဲ့ပြစ်ခတ်တဲ့မှုတွေရှိတယ်ဒီပြစ်ခတ်တဲ့လူနေအိမ်တွေထိခိုက်ပျက်စီးတာတွေရှိတယ်လို့ဒီကအရာအံဖက်ဒီဆုံးဒါလည်းရှိတယ်ဒီအာ
ဒံရရလည်းရှိတယ်ဒီလ25ရက်နေ့ကတော့မူဆယ်မြို့နယ်ကကျင်းစန်းကြော့ကုံသွေးရေးဂိတ်ကိုကိုကန့် MNDAA တပ်ဖွဲ့ကတိုက်ခတ်သိမ်းယူခဲ့ပါတယ်ဒီကနေ့နမ်ခမ်းမြို့စကန်းတင်မှာတိုက်ပွဲဖြစ်ကြောင်းနဲ့28ရက်နေ့ကကြောင်မဲဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့တောင်အမျိုးသမီးအဖွဲ့ TWO က2029စစ်စင်ရေးစတင်ခဲ့တဲ့တလအတွင်းမှာအရသာထိခိုက်သေဆုံးသူ82ဦးရှိခဲ့ပြီးအဲ့ဒီထဲမှာအသက်တစ်နှစ်ကနေ16နှစ်ကလေးအရွယ်26ဦးပါဝင်ကြောင်းနဲ့ထိခိုက်ဒဏ်ရာရသူ125ဦးရှိပြီးစစ်ဘေးရှောင်ပြည်သူပေါင်း6400ခန့်ရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ